ရုရှားနိုင်ငံရဲ့ကောင်းဆောင်အဖြစ်25နှစ်နေပါဦးဆောင်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်သားသမ္မတတက်တဲ့အတွက်အင်္ဂါနေ့မှာကြံသစ္စာကျင်းပတော့မှာပါ1999ခုနှစ်ကယာယီသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကစပြီးတော့ရုရှားနိုင်ငံရဲ့မှာအာဏာကိုကျင့်လက်စွာဆုပ်ကိုင်လာတဲ့သမ္မတပူတင်ဟာအတိုက်အခံနိုင်ငံရေးသမားတွေကိုနှိမ်နှင်းပြီးတော့တီချာလွတ်လပ်တဲ့သတင်းထောက်တွေကိုနိုင်ငံတွေမနှိမ်နိုင်အောင်ဆောင်ရွက်ခဲ့ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်နိုင်ငံတကာရဲ့ PR တွေနိုင်ငံစီးပွားရေးကိုအကြီးကျယ်ထိခိုက်နိုင်တဲ့တန်ခတ်ပိတ်ဆို့မှုတွေဒါမှမဟုတ်ရုရှားသက်သာအတော်များများတို့ရဲ့အသက်တွေပါဆုံးရှုံးနိုင်တဲ့ဆိုတဲ့ခံမှတ်ချက်တွေရှိနေခဲ့ပေမဲ့လို့သမ္မတပူတင်ရဲ့ဩဇာလွှမ်းမိုးမှုကကြီးမားလာတဲ့အတွက်အခြားအရာရှိတွေကအထူးအတိုင်းလက်ပိုက်ကြီးနေခဲ့ရတာပါအဲ့ဒီလိုဩဇာညောင်းနေရင်နောက်သမ္မတတက်တမှာပြည်ရင်းပြည်ပအရေးနဲ့ပတ်သက်လို့သူပါတွေဆက်လုပ်မလဲဆိုတာအတော်ဆိုရင်ကြာကောင်းတယ်လို့လဲ Writers သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းလိန်သူဆုံးမဲ့သူ LGBTQ+ လူမှုအတိုင်းဝိုင်းရဲ့လှုပ်ရှားမှုတွေကိုရုရှားမှာပြပင်းသားမြင်ခဲ့ပါတယ်။အနောက်တိုင်းရဲ့လွှမ်းမိုးမှုနဲ့ရင်ဆိုင်နေရတဲ့ရုရှားနိုင်ငံမှာလိန်သူဆုံးမဲ့တာဟာရုရှား Orthodox Christian ဘုရားကျောင်းကအတိမတ်ပြတဲ့ရိုးရာစံတန်ဖိုးတွေနဲ့ဆန့်ကျင်တဲ့လုပ်ရပ်တွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားသယုံ၏တရားရှာတရားရုံးတွေကလည်းစင်အင်ကာပြောင်းလဲမှုကိုသာမြင့်ပြပင်းထားပါတယ်။